မင်္ဂလာပါမြန်မာနေနိုင်ငံတကာဆက်ဆံရေးဟာစိတ်ဝင်စားစရာကောင်းတဲ့အကြောင်းအရာပါရှေးရှေးပြုခေတ်ကာလကလေးကတရုတ်တို့အိန္ဒိယတို့လိုအိန္ဒိယနိုင်ငံတွေနဲ့အဆက်အသွယ်ရှိခဲ့တဲ့အကြောင်းသမိုင်းမှတ်တမ်းတွေရှိပါတယ်ဒီလိုဆက်ဆံခဲ့တဲ့အခါတန်တမန်ရေးရာတွေမှာအောင်မြင်ခဲ့တာလည်းရှိမအောင်မမြင်ဖြစ်ခဲ့တာတွေလည်းရှိပေါ့မြန်မာနိုင်ငံကိုလာပြီးတိုက်ခိုက်ဖို့တကယ်ကြီးဖြစ်နေတဲ့တရုတ်ဘုရင်နဲ့တွားတွေ့ခဲ့ရတဲ့ဗကန်ခေနှောင်းကာလကရှင်တီတာပေါမောက်ခဆရာတော်ရဲ့တန်ရေးတမန်ရေးအပြောဆိုတွေဟာဖြင့်မြန်မာတွေဂုဏ်ယူစရာဖြစ်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်မြန်မာပထမစစ်ပွဲရန်နဘိုစာချုပ်မချုပ်ခင်အထိအင်္ဂလိပ်တွေနဲ့စစ်ပြင်းရင်းရင်းစကားပြောဆိုဖို့တာဝန်ယူခဲ့ရတဲ့မြန်မာမူကြီးမတ်ကြီးအရာရှိကြီးတွေရဲ့အပြောဆိုအပြုမူကြတော့မြမာရီတင်ငယ်စရာဖြစ်ခဲ့ရပါတယ်ဒီလိုမြမတန်တမန်ရေးရာတမိုင်းချောင်းတွေဟာပြန်လည်သုံးသပ်ဆင်ခြင်ပြီးတင်ငန်းစာယူတဲ့နာယူဖို့ကောင်းလာပါတယ်ယခုကာလတက္ကသိုလ်ပညာရေးလောကမှာရေပန်းစားနေတဲ့နိုင်ငံတကာဆက်ဆံရေးပညာရက်အင်္ဂလိပ်လို International Relations ကိုအလွယ်ဖြစ်အောင် IR လို့အတိုပြုပြီးအခေါ်တွင်နေတဲ့ပညာရက်မှာဘယ်လိုစာအုပ်စာပေတွေအသုံးပြုနေလဲသိချင်လို့အမေရိကနိုင်ငံကိုပညာရေးခီးဆက်နေတဲ့IR ဌာနမှပမောက္ခဒေါက်တာချောချောစိန်ကိုတွေးဆုံမေးမြန်းဖြစ်ပါတယ်။ပထမသိရတာကနိုင်ငံတကာဆက်ဆံရေးပညာဌာနကို1984ခုကစဖွင့်ခဲ့တယ်ဆိုတဲ့အချက်ပါ။ရန်ကုန်နဲ့မန္တလေးတက္ကသိုလ်တွေမှာဖွင့်ပါတယ်။ရန်ကုန်မှာဆရာကြီးဦးထွန်းအောင်ချိန်တို့ဒေါခင်ခင်မတို့ကဦးဆောင်ခဲ့ပြီးမန္တလေးမှာတော့ဆရာကြီးဒေါက်တာဦးခင်မောင်ညွန့်ကဦးဆောင်ခဲ့တယ်လို့ဆိုပါတယ်။ခေတ်စနစ်တွေပြောင်းလာတဲ့အခါနိုင်ငံတကာဆက်ဆံရေးပညာဟာလိုအပ်လာပြီလို့သဘောပေါက်ရာကအခုလိုဒီဌာနကိုစတင်ဖွဲ့စည်းခဲ့တာလို့ဆိုပါတယ်နိုင်ငံတကာဆက်ဆံရေးပညာမှာဘာရီပို့ချပေးတယ်လဲဆိုတဲ့မေးခွန်းကိုတော့ဆရာမကအခုလိုဖြေပါတယ်
နိုင်ငံဆက်ဆံရေးပညာဆိုတာကတော့နိုင်ငံအချင်းချင်းဆက်ဆံရေးတော့လကောင်းနိုင်ငံနဲ့နိုင်ငံမဟုတ်တဲ့ဇက်ကောင်တွေဆက်ဆံရေးတော့လကောင်းအဲ့ဒီပညာရည်တွေကိုလေ့လာတဲ့ဟာဖြစ်တယ်နောက်တန်တမန်နီးပညာတွေကိုလေ့လာတာတွေလည်းဖြစ်တယ်နိုင်ငံတကာအဖွဲ့အစည်းတွေကိုဟိုအချင်းချင်းဘယ်လိုပူးပေါင်းဆောင်ရွက်တယ်လဲဆိုတာတွေလေ့လာတယ်ပူးပေါင်းဆောင်ရွက်မှုတွေတော့မကဘူးဟိုတနိုင်ငံနဲ့တနိုင်ငံကြားထဲမှာ conflict ဖြစ်တာတွေပေါ့ပဏိပက္ခတွေဖြစ်တဲ့ဆက်ဆံရေးတွေကိုလည်းတွေ့ရတဲ့အခါမှာအဲ့ဒီဘာကြောင့် conflict တွေဖြစ်ကြလဲဒီ conflict တွေကိုဘယ်လိုကျော်လာမလဲဆိုတဲ့ဘာသာရည်တွေကိုလေ့လာတာပဲဖြစ်ပါတယ်
ဒီနောက်ဆက်မေးပြတာကနိုင်ငံတကာဆက်ဆံရေးပညာနဲ့နိုင်ငံရေးသိပ္ပံပညာအဆက်ဆက်သဘောပါဆရာမကဟောဒီလိုဆိုပါတယ်ရှင
်ဒီဘာသာရဲ့နှစ်ခုရဲ့ထူးခြားချက်ကတော့ဟိုထူးခြားချက်ဆိုတာလည်းကွာခြားချက်ကတော့ဟိုနိုင်ငံရေးသိပ္ပံကြီးကတော့တကယ် umbrella ပေါ့အဲ့အောက်မှာနိုင်ငံရေးနိုင်ငံဆက်ဆံရေးဆိုတာဟိုခွဲထွက်သွားရတဲ့သဘောမျိုးရှိပါတယ်အဲ့တော့နိုင်ငံရေးသိပ္ပံမှာလေ့လာရတဲ့ဘာသာရပ်တွေကတော့ political theory political thought comparative politics ဒီကအဓိကကြာပြီးတော့နိုင်ငံတကာဆက်ဆံရေးကြတော့လေကျမတို့ဟို political theory လည်းသင်ရတယ်နောက်တစ်ခါ international political economy တို့နောက်တစ်ခါ military aspect economic aspect of IR ပေါ့နော်ဟိုဒီဘက်ကနိုင်ငံတကာဆက်ဆံရေးကြတော့သူက relations ဘက်ကိုပို့ပြီးတော့ဆန်းပြီးတော့နိုင်ငံရေးသိပ္ပံကြတော့သူကနိုင်ငံရေးတသက်ကိုသွားတဲ့သဘောမျိုးလေးရှိပါတယ်
ဒါဖြင့်မြမဆိုရှယ်လစ်လမ်းစဉ်ပါတီခစ်ကတက္ကသိုလ်ရေးမှာသင်ပေးခဲ့တဲ့နိုင်ငံရေးသိပ္ပံနဲ့ရောဘလို့ကွာခြားပါသလဲဆရာမဒေါက်တာချောချောစိန်ကဒီလိုဖြေပါတယ
်အရင်တုန်းကသင်ခဲ့တဲ့နိုင်ငံရေးသိပ္ပံကတော့ခုနမြမဆိုရှယ်လစ်လမ်းစဉ်ခစ်ကအညာမညာဖြစ်စဉ်နေရယ်ဆိုရှယ်လစ်ဇမ်ပေါ်မှာမူတည်ပြီးတော့မှဆိုရှယ်လစ်အတွေးခေါ်ဝါဒတွေပေါ်မှာမူတည်ပြီးတော့မှသင်တဲ့ဘာသာရဲ့ပေါ့နော်နိုင်ငံရေးသိပ္ပံအခုနောက်ပိုင်းမှာကျမတို့တင်လာတဲ့နိုင်ငံရေးသိပ္ပံကတော့ socialism မဟုတ်တော့ဘဲနဲ့အခုနိုင်ငံတကာမှာတင်ယူရီမှာတင်နေတဲ့နိုင်ငံရေးသိပ္ပံကိုပဲတင်တာဖြစ်ပါတယ
်နိုင်ငံတကာဆက်ဆံရေးအသည့်နိုင်ငံရေးပညာမြန်မာနိုင်ငံမှာပြန်လည်မိတ်ဆက်ပို့ချပေးနေပုံကားဖြင့်အားရစရာကောင်းလာပါတယ်ရှေးကလူကိုလိုရာဆွဲပို့ချတာတင်ပေးတာမဟုတ်တော့ဘဲနိုင်ငံတကာဆန်တဲ့အညီဖြစ်နေတာတွေ့ရလို့အားရမိတာပါနိုင်ငံတကာဆန်တဲ့အညီဖြစ်ဖို့ဆိုတော့နိုင်ငံတကာတက္ကသိုလ်များမှာနီးတူအင်္ဂလိပ်ဘာသာနဲ့ရေးထားတဲ့စာအုပ်စာတန်းတွေအသုံးပြုတာများမှာပေါ့နောက်ပြီးမြန်မာနိုင်ငံတက္ကသိုလ်တွေမှာ IR ပို့ချတဲ့အခါအင်္ဂလိပ်ဘာသာစကားနဲ့ပဲပို့ချကြတာဆိုတော့အင်္ဂလိပ်ဘာသာစာအုပ်စာတန်းတွေအသုံးပြုကြမှာသဘာဝကြပါတယ်ဒါပေမဲ့ထုံးစံအတိုင်းမြန်မာဆိုတဲ့အစွဲကလေးကရင်းနှီးမှာခံနေတော့မြန်မာလိုစာအုပ်စာတန်းတွေသုံးပြမသုံးပြမိမိပါတယ်ရှင်
ကျမတို့နိုင်ငံရေးသိပ္ပံငေါ် international relations ကိုမှဗမာလိုရေးထားတဲ့ဟိုစာအုပ်တည်းကတော့တိတ်ပြီးတော့မရှိပါဘူး။ဒါပေမဲ့လို့ကျမတို့ဒီဟို local ဆရာဆရာမတွေကတော့ပေါ့နော်သူတို့တက်တည်တဲ့လောက်ကလေးတွေနဲ့ထုတ်ထားတဲ့စာအုပ်ကျမတို့ရေးထားတာတော့တော့လောက်တော့ရှိပါတယ
်။ဒါဖြင့်အရင်အရင်ကတန်ကြီးတမန်ကြီးတွေဖြစ်တဲ့ကင်ဝင်းမင်းကြီးတို့ဦးချိန်တို့လိုပုဂ္ဂိုလ်ကြီးရဲ့တန်တမန်ခီးမှတ်တမ်းတွေရောအသုံးပြုဖြစ်ပါသလားမေးတဲ့အခါမှာတော့အသုံးမပြုဖြစ်ကြောင်းသိရပါတယ်အသုံးမပြုဖြစ်ပေမဲ့ဒီတန်ကြီးတမန်ကြီးတွေရဲ့အကြောင်းကိုတော့ပို့ချစာနဲ့တိုက်ဆိုင်ရင်တိုက်ဆိုင်သလိုစာသင်သားတွေကိုအတိပေးပြောဆိုဖြစ်တယ်လို့ဆိုပါတယ်ခုမြန်မာပညာရှင်တွေရေးတဲ့နိုင်ငံတကာဆက်ဆံရေးပညာတဥ္စစာနှစ်ဥ္စစာရှိလာပြီဆိုတာကိုပဲအားတည့်မိပါတယ်နိုင်ငံတကာဆက်ဆံရေးပညာတို့နိုင်ငံရေးသိပ္ပံပညာတို့ကမြန်မာနိုင်ငံမှာညှိုးနွမ်း6တယောက်နေရာကပြန်လည်လန်းဆန်းအသက်ရှင်လာရတဲ့ပညာတွေမဟုတ်လားတန်တမန်ရေးရာနိုင်ငံရေးရာကျွမ်းကျင်သူပညာရှင်များကရေလောင်းပေါင်းတင်မြေဩဇာကျွေးမြေတောင်ဖျောက်ပြီးကြရင်အခုထက်အားကောင်းမောင်းတန်ဖြစ်လာမှာအသေးချာပါရှင်စာပြီးမြင့်ပြီးလူမျိုးတင်ပါစေ